နိုင်ငံရေးပစ်စင်တလုံးတစ်ခဲတဲ့ချင်းမြင့်ငွေကိစ္စပေါ်ဝေဖန်တဲ့တွေထွက်နေတဲ့အချိန်မှာဒီချင်းမြင့်ငွေကိုလွှတ်တော်အမတ်တွေသာမကနိုင်ငံတော်တမရအပါအဝင်ပြည်ထောင်စုအစိုးရအဖွဲ့ဝန်ကြီးအလုံးခန်းစားခွင့်ရမှာဖြစ်တဲ့အကြောင်းပြည်ထောင်စုလွှတ်တော်နာယကသူရဦးရွှေမန်းကတင်းနှလာနေကပြောပါတယ်ကမ္ဘာအစင်းရဲဆုံးနိုင်ငံစည်းဝင်မြန်မာနိုင်ငံလိုမျိုးဗန္ဒာရေးလုံငွေပြနေတဲ့နိုင်ငံမှာတိုင်းပြည်အခွန်ဗန္ဒာငွေတွေကိုအစုလိုက်အပြုံလိုက်သုံးမယ်ဆိုရင်တိုင်းပြည်ရဲ့စီးပွားရေးကိုပါထိခိုက်နစ်နာစေမှာဖြစ်တဲ့အကြောင်းမြန်မာစီးပွားရေးပညာရှင်တဦးကလည်းသုံးသပ်ထားပါတယ်။အပြည့်စုံကိုဆက်သွယ်မေးမြန်းထားတဲ့မတ်အင်ဂျင်နိုင်ကပြောပြမှာပါရှင်
။အရင်နာဖစ်ဆိုရက2011ခုနှစ်ဇန်နဝါရီလမှာပြဋ္ဌာန်းခဲ့တဲ့ဥပဒေပုံမှန်26အပါအဝင်ပုံမှန်5ခုတို့ပါပြဋ္ဌာန်းချက်တွေအရတလုံးတကယ်တည်းသောနိုင်ငံရေးပင်စင်ချင်းမြင့်ငွေတွေကိုလွှတ်တော်ကိုယ်စားလှယ်တွေသာမကတည်ထောင်စုအစိုးရအဖွဲ့ဝင်အားလုံးပါခန်းစားခွင့်ရှိတယ်လို့ဒီဇင်ဘာလ21ရက်နေ့ကကျင်းပတဲ့တည်ထောင်စုလွှတ်တော်အစည်းအဝေးမှာလွှတ်တော်နိုင်ကသူရဦးရွှေမန်းကအခုလိုပြောကြားသွားပါတယ
်တကယ်တော့အခုပြောနေကြတဲ့တလုံးတကယ်တည်းသောနိုင်ငံရေးပင်စင်ချင်းမြင့်ငွေကိုခန်းစားခွင့်ရကြမှာလွတ်တော်ကိုလည်းများတယ်မဟုတ်ပါဘူး2011ခုနှစ်ဇန်နဝါရီလကနေ2016ခုနှစ်မတ်လအတွင်းတာဝန်ထမ်းဆောင်ခဲ့ကြတဲ့နိုင်ငံတော်သမ္မတဒုတိယသမ္မတများအပါအဝင်ပြည်ထောင်စုအဆင့်ပုဂ္ဂိုလ်များဒိုင်းဒေသကြီးသို့မဟုတ်ပြည်နယ်အဆင့်ပုဂ္ဂိုလ်များကိုယ်ပိုင်အုပ်ချုပ်ခွင့်ရတိုင်းသို့မဟုတ်ကိုယ်ပိုင်အုပ်ချုပ်ခွင့်ရဒေသဥက္ကဋ္ဌနဲ့အလုံးမှုဆောင်ကွန်ပြည်ဝင်များ၊ဒီပြည်တော်ကောင်စီဥက္ကဋ္ဌနဲ့ကောင်စီဝင်များအားလုံးပါဝင်ပါလေ
။ဒီဥပဒေတွေအရတမရဒုတမရတွေအပါအဝင်တည်ထောင်စုအစိုးရအဖွဲ့ဝင်ဝင်ကြီးတွေတိုင်းဒေသကြီးအလိုက်အစိုးရအဖွဲ့ဝင်တွေဟာသူတို့လက်ရှိရနေတဲ့လစာငွေတွေကိုသူတို့တာဝန်ထမ်းဆောင်ခဲ့တဲ့လုပ်သက်နှစ်တွေနဲ့မြှောက်ပြီးတလုံးတစ်ခဲတဲ့နိုင်ငံရေးပင်စင်ချင်းမြင့်ငွေအဖြစ်ခန်းစားခွင့်ရှိကြမှာဖြစ်ပါတယ်။ဒါအပြင်သူတို့ရဲ့လစဉ်နိုင်ငံရေးပင်စင်ဇယိတ်နဲ့အဆောင်အယောင်တွေကိုလည်းပုံမှန်ခန်းစားခွင့်ရှိနေမှာဖြစ်ပါတယ်။ဒါကြောင့်တလောက်ကိုကျပ်ငွေ330ခန်းစားခွင့်ရှိတဲ့ဝန်ကြီးတအုပ်အတွက်ကျပ်ငွေ350တလောက်ကိုကျပ်ငွေ100သိန်းခန်းစားခွင့်ရှိတဲ့လွှတ်တော်အမတ်တအုပ်အတွက်ကျပ်ငွေ350အတီးတီးရကြမှာဖြစ်ပါတယ်။နိုင်ငံကမှသမရတွေပါဝင်အစိုးရဝန်ထမ်းတွေကိုပင်စင်လစာပေးကြပေမယ့်နိုင်ငံကစံနှုန်းတွေပဲကြီးကြီးကိုယ်တိုင်ပြည်အနေအထားရပဲကြီးကြီးအခုလိုတလုံးတစ်ခဲတည်းပေးမယ့်နိုင်ငံရေးပင်စင်ဆိုတာဟာတရားမျှတမှုမရှိဘူးလို့မြမစီးပွားရေးသူတေတီဦးစိန်ထေကပြောပါတယ်
။တိုင်ပြည်ရဲ့အခြေအနေကအခြေအနေမကောင်းဘူးစီးပွားရေးအဖြစ်အလွန်အတန်းနေကြနေတဲ့အခြေအနေမှာဘယ်လောက်ယူတာဟာမျှတရလားဆိုတဲ့ရှုထောင့်စဉ်းစားဖို့လိုတယ်။မျှတရလားဆိုတာပြောချင်တာကော့စော့လီဗင်းပေါ့ဗျာ။တိုင်းပြည်ရဲ့ cost of living ကအဲ့လောက်မကုန်ခန်းတဲ့အနေအထားမှာလူတို့ကဆင်းရဲပြီးတော့ကျွန်တော်ဒါမျှတမှုမရှိဘူးအဲ့လောက်ဘာနဲ့ချိန်ထုံးလဲဆိုတော့ကျွန်တော်တို့ဒီတိုင်းပြည် budget ပေါ့လက်ရှိဗမာနိုင်ငံမှာလူငွေပြနေတယ်ကြောင့်တိုင်းပြည်ကဘာလဲဆိုတော့ပိုက်ဆံရေးကလူ300ရေးများရတာနဲ့အဲ့ဒါနဲ့ကလူငွေပြတဲ့အခါမှာတော်တော်များများကပိုက်ဆံရိုက်ထိုးရတာအခုလည်း budget ထဲမှာဒါတွေပြီးရင် budget ရှုထောင့်ရင်ကြီးသင့်တယ် budget ရှုထောင့်ရင်ဒါတွေကဖြတ်ပြီးတော့မှဒီလိုပဲလူငွေတွေထပ်ပြီးလုံးမယ်ဆိုလို့ရှိရင်လူငွေတွေပြလာရင်တိုင်းပြည်စီးပွားရေးဒုက္ခရောက်မယ
်။ဒါအပြင်ဒီချင်းမြင့်ငွေတွေကိုဥပဒေပြဋ္ဌာန်းချက်အရဆောင်ရွက်တယ်ဆိုပေမဲ့လူထုဆန္ဒသဘောထားကိုကောက်ယူတင်တယ်လို့လည်းဥစိန်ထေကမြင်ပါတယ်
။ကျွတ်တော်မှာမဲခွဲတင်တယ်လို့မြင်တယ်။ဒါပြည်သူပိုက်ဆံကိုပြည်သူစီကိုစားကျွတ်တော်ကတာဝန်ရှိတယ်ဆိုပေမဲ့ပြည်သူလူထုဆန္ဒသဘောထားလည်းကောက်တင်တယ်။ဒါကြောင့်လို့ဒီမိုကရေစီနိုင်ငံတော်ကနေပြည်သူလူထုကလည်းကြံတဲ့ပတ်သက်လို့အကြံပေးတင်တယ်ရ။ပိုးဆိုးတာကအခုကကျွတ်တော်ကလည်းများကိုပေးတဲ့နိုင်ငံရေးပင်စင်ဆိုတာနိုင်ငံရေးပင်စင်ဆိုတာက၃နှစ်နဲ့၅နှစ်နဲ့စသည်ပေါ့ဗျာ။အဲ့လိုနဲ့ပေးလိုက်တဲ့အခါကြလို့ရှိရင်အဲ့ဒီလူတွေကတော့ပြည်ထောင်စုပြည်ထောင်စုနိုင်ငံမလုပ်တော့ဘူးလား
လက်ရှိလွှတ်တော်တပ်တန်းမှာပါနေပြီမဲ့နောက်လွှတ်တော်တပ်တန်းအတွက်ရှုံးနေကြတဲ့ကြက်ခိုင်ဖွံ့ဖြိုးရေးပါတီကိုယ်စားလှယ်အချို့ကတော့အခုလိုတလုံးတစ်ခဲတဲသောနိုင်ငံရေးပင်စင်ချင်းမြင့်ငွေကိုလွှတ်တော်အမတ်အများစုကသဘောတူမယ်ဆိုရင်သူတို့အနေနဲ့လည်းလက်ခံမယ်လို့ပြောဆိုထားပါတယ်ရှင်